'cause it only serves to make me more determined to achieve my final goal.
And what does that mean? အခုဒီအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်အကြောင်းနည်းနည်းပြောပြပေးပါလားရှင
်အခုကျွန်မလာရောက်တဲ့ခီးစဉ်ကတော့ Women Democracy Network ကနေပြီးတော့ကျွန်မတို့ကိုဒီ Empowering Women to Lead ပေါ့နော်အဲ့ဒီခေါင်းစဉ်အနေနဲ့ကျွန်မတို့ကိုဖိတ်တာပါကျွန်မနဲ့အတူတူပါတာကတော့ဒီ Afghanistan ပါတယ် Bosnia ပါတယ် Mali ပါတယ်အဓိကတော့ Islamic နိုင်ငံတွေပါနော် Islamic နိုင်ငံ၉နိုင်ငံအားနဲ့ကျမပမာဏငယ်တူပေါ့နော်အဲ့တော့ဒီနိုင်ငံကလူသမီး6ယောက်နဲ့ကျမနဲ့ဆိုတော့အလုံးကလည်းလာတဲ့လူတွေအကုန်လုံးကအစ္စလမ်ဘာသာဝင်တွေပါနောက်ပြီးကျမတူရဲ့ဗုဒ္ဓဘာသာဝင်ဖြစ်တယ်အဓိကကတော့အရန်ကောင်းတာကတော့ကျမဒီ Women Democracy Network ကနေအခုဖိတ်လိုက်တဲ့ဒီ conference ကိုလာလိုက်ရတဲ့အကျိုးကျေးဇူးကကျမဘာရသလဲဆိုတော့ဒီကနေပြီးတော့နိုင်ငံတိုင်းနိုင်ငံတိုင်းမှာဖိနှိပ်တဲ့အဆိုအလက်အောက်မှာရှိနေတဲ့အမျိုးသမီးတွေရဲ့ရုံးကန်လှုပ်ရှားရမှုတွေအမျိုးသမီးအခမ်းအနားကိုပေးမိန်အောင်လုပ်ထားရတဲ့အတွက်အမျိုးသမီးတွေကwomen's empower the women's role မှာနေရာတစ်ခုရဖို့ဘယ်လောက်ရုံးကန်လှုပ်ရှားရလဲဆိုတာကိုနိုင်ငံတိုင်းနိုင်ငံတိုင်းမှာအမျိုးသမီးတွေအားလုံးအတူတူပဲဆိုတာကိုကျွန်တော်တို့မြင်ရတယ်။အဲ့လိုဖြစ်တဲ့အတွက်အခုဒီ conference ကိုလာတာ WDI ကနေပြီးတော့ group အနေနဲ့ဘယ်လိုမျိုးပေါ့နော်ဒီကျွန်တော်တို့ကိုအခုညီဆောင်ရွက်ပေးရမလဲနောက်ပြီးတော့ network အဓိကကတော့ network ပေါ့လူတိုင်းပြည်တွေမှာရှိတဲ့အမျိုးသမီးတွေအားလုံးအတူတူပေါင်းပြီးတော့ဒီအမျိုးသမီးဒီအခမ်းအနားကိုမြင့်တင်ဖို့ကိုဘယ်လိုမျိုးကျမတို့စူးစမ်းကြမလဲဆိုတဲ့ဟာကို conference လုပ်ကြတာပါအ
ဲ့တော့ဒေါက်စင်တာမီနီတချင်ကဖိနေတဲ့အနာရှင်အောက်ကနေပြီးတော့မှဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကိုရှောက်တဲ့နေရာမှာကိုကိုတိုင်းကောအမျိုးသမီးတဦးအနေနဲ့ပေါ့နော်ရုန်းကန်မှုကိုအတွေ့အကြုံကိုညှ့ဝေခဲ့တာများရှိလားရှင
်ဟုတ်ကဲ့ရှင်ကျမတို့ပေါ့နော် George Washington University တက္ကသိုလ်မှာဒီပေါမခတရားဝင်လေးတွေ့ရပါတယ်အဲ့မှာတော့အမျိုးသမီးတိုင်းမျိုးသမီးတိုင်းကကိုယ့်ရဲ့လှုပ်ရှားမှုတွေအားလုံးကိုယ်တွေဘလောက်ကိုယ်တိုင်ပြည်မှာရုန်းကန်လှုပ်ရှားရတယ်ဆိုတဲ့အကြောင်းကိုကျမတို့ sharing လုပ်ကြရင်းနဲ့ဆွေးနွေးကြတာပါကျမရဲ့ရုန်းကန်မှုနဲ့ဆိုရင်ကျမအဓိကဘာကြောင်းပြောလဲဆိုတာကျမတူရဲမဟုတ်ပါဘူးကျမကအမျိုးသမီးတွေကိုယ်စား woman voice အနေနဲ့ကျမစကားပြောပါတယ်အဲ့လိုပြောရတဲ့နေရာမှာကျမတို့တိုင်ပြည်မှာဆိုလို့ရှိရင်အထူးသဖြင့်ဒီကျမဟိုချွတ်တော်ကိုယ်စားလှယ်ဖြစ်တယ်ဆိုရင်အတွင်ကူးကြောင်းကြီးကလာရဲ့ပထမဦးဆုံးချွတ်တော်တွေမှာဆိုရင်အမျိုးသမီးဘလောက်ပဲပါဝင်လာလဲ 2% ပဲရှိပါတယ်ချွတ်တော်အမှ600ကျော်မှာအမျိုးသား600ကျော်မှာအမျိုးသမီးအဲ့ရ25ယောက်ပဲရှိရပြည်ပြည်တို့ကျွန်တော်တို့ 2% လောက်ပဲရှိပါတယ်အခုလိုမျိုးအမျိုးသမီး200ခန့်တုန်းပဲရှိတာဘာဖြစ်လို့ဖြစ်တာလဲဒါဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာအမျိုးသမီးတွေဟာဒီကိမှုအရာကိုဒီနိုင်ငံရေးအရာမှာပေါ့ပါဝင်လှုပ်ရှားမှုကနေတယ်နောက်တစ်ချိန်လုံးကတအားဖိနှိပ်ခံရတာဖြစ်တဲ့အတွက်အကြောက်တအားတွေပိုတယ်ဒီလိုမျိုးအမျိုးသားတွေနဲ့တန်းတူကျွန်တော်တို့ရှင်ပြီးတော့နိုင်ငံရေးကိုလှုပ်ရှားရတဲ့အခါမှာအမျိုးသမီးအင်အားနည်းပါးဖြစ်တယ်နောက်တစ်ခုကျွန်မပြောခဲ့တာကတော့ဘာလဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာတချို့တွေကတော့ပြောပါတယ်ဟိုပေါ့ကျွန်မတို့လည်းမေးတာရှိပါတယ်အဲ့ဒါကဒီအမျိုးသမီးကိုတဲ့ဒီ quota system နဲ့နောက်နှစ်ဆိုလို့ရှိရင်အခုတိတ်နေပါနေပါတယ်အမျိုးသမီးတွေကအဲ့တော့ quota system နဲ့ကောဒီလွတ်တော်တွေကိုဝင်ဖို့ရှိမလားတဲ့ကျွန်မကဒါတော့ညင်းပါတယ်ကျွန်မတို့ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒကဒီအမျိုးသမီးတွေဟာလွတ်တော်တွေကိုဝင်ဖို့အမျိုးသမီးတယောက်ရဲ့အရေးချင်းရှိလာတဲ့အခါမှာကျွန်မတို့က quota system ထားပါဘူး2015မှာဆိုလို့အယောက်50ဝင်လာမယ်30ရှိနေ30ဝင်လာမယ်လို့ကျွန်မပြောပါတယ်ကျွန်မတို့မှာ quota system ရှိပါဘူးဒါပေမဲ့လူသားတွေနဲ့ရေမောင်တန်းပြီးတော့ပြန်ရတဲ့အခါမှာကျွန်မတို့ရဲ့အခုလက်ရှိအစိုးရအမြဲတမ်းပြောပါတယ်အမျိုးသမီးအမျိုးသားကိုတန်းတူအခွင့်အရေးပေးပါတယ်လို့ပြောပါတယ်မှန်ပါတယ်ကျွန်မတို့တိုင်းပြည်မှာ equal right ရှိတယ်ဆိုတာဥပဒေထဲမှာတော့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့ကျွန်မတို့မှာအခွင့်အရေးကတူနေမယ့်အခွင့်အလမ်းတွေမတူပါဘူးဥပမာအပြင်ကျွန်မတို့တိုင်းပြည်မှာဆိုလို့ရှိရင်အမျိုးသမီးဝင်ကြီးဆိုတာကအခုဒီအတွင်းကူကြောင်းကြီးကလာရင်2012နောက်ပိုင်းကမှကျမတို့အမျိုးသမီးဝင်ကြီးဆိုတာဟာတယောက်စားနှစ်ယောက်စားပေါ်ပေါက်လာတာပဲရှိပါသေးတယ်အဲ့တော့ဒီအမျိုးသားနဲ့အမျိုးသမီးတန်းတူရှင်ရတဲ့ကာလမှာကျမတို့နိုင်ငံရဲ့အတွေ့အကြုံများဆိုရင်အမျိုးသမီးတွေရဲ့အခွင့်အလမ်းကတအားနည်းပါပါတယ်ရှင်တန်ရတဲ့ခန့်ကဏ္ဍမှာအရေးချင်းချင်းတူတယ်ဒီမဲ့လေကျမတို့ကအခွင့်အလမ်းအရင်နေပါပါတယ်လို့ကျမပြောခဲ့ပါ
ဟုတ်ကဲ့ဒေါက်တာနာမင်းပြောတဲ့အခွင့်အလမ်းနေပါတယ်ဆိုတာနည်းနည်းရှင်းပြပေးပါလားရှင
်အခွင့်အလမ်းနေပါတယ်ဆိုတာကသူတပြည့်နမူနာပြောမယ်ဆိုရင်ကျမတို့ငင်းငယ်ဆွေးနွေးပွဲတွေမှာဆိုအမျိုးသမီးတွေရဲ့အခမ်းအနားကိုလုံးဝမထည့်ထားပါဘူးအခုလက်ရှိစစ်ပွဲဖြစ်နေရတဲ့ကချင်းနေရာမှာဆိုလို့ရှိရင်ဒါဘာကြောင့်ဒီတိုက်ပွဲတွေဖြစ်နေလဲတိုက်ပွဲတွေဖြစ်နေရတဲ့အကြောင်းရင်းမှာအဓိကခံစားနေရတာကအမျိုးသမီးတွေနဲ့ကလေးတွေပါဒီအမျိုးသမီးတွေရဲ့ခံစားချက်ကိုအမျိုးသမီးတွေအတန်ကိုတွေ့နိုင်အောင်ငင်းငယ်စနစ်ဝင်မှာအမျိုးသမီးတွေပါဝင်ပေါင်းရပြီးလို့လိုအပ်ပါတယ်လို့ကျမတို့တောင်းဆိုပါတယ်နောက်တစ်ခုကတော့ခုလက်ရှိတော်တော်လေးမှာအမျိုးသမီး caucus မရှိတာလေအမျိုးသမီး committee မရှိတာလေအမျိုးသမီးရေးရာဆောင်ရွက်ပေးနိုင်တဲ့ဝန်ကြီးဌာနတွေမရှိတာလေအားလုံး ကျမတို့စူးစားသွားဖို့ကျွန်တော်တောင်းဆိုပါတယ
်ဆော့ဆော့ပြောသလိုဒီလွတ်တော်မှာလွတ်တော်ကိုယ်စားလှယ်အမျိုးသမီးပေါင်း20ကျော်ပါလာပြီဆိုတော
့ဟုတ်ကဲ့20ကျော်ပဲ
ဟုတ်ကဲ့နည်းပေမဲ့လို့လေပေါ့နော်အမျိုးသမီးတွေအနေနဲ့ဒီ20ကျော်အမျိုးသမီးတွေအနေနဲ့ရောအခုဦးသိန်းစိန်အစိုးရတက်လာတာတည်းအခုဆိုလို့ရှိရင်နှစ်နှစ်ကျော်လာပြီဆိုတော့ဘာတွေဆောင်ရွက်ပေးနိုင်ခဲ့ပါလဲရှင
်ဒီကတွတ်တော်ထဲမှာကော်မတီတွေရှိပါတယ်ကျွန်တော်ဒီကော်မတီတွေမှာအမျိုးသမီးကော်မတီတွေဖွင့်နိုင်တယ်ဆိုလို့ရှိရင်အမျိုးသမီးတွေရဲ့မျက်နှာမှုတိုင်တန်းမှုတွေကိုဒီကော်မတီကဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်ကျွန်တော်တို့အတိုင်းဒီမှာတော့အမျိုးသမီးရေးရဆိုတဲ့ဖွဲ့စည်းရှိပေမဲ့ဒီအဖွဲ့အစည်းကတကယ်တမ်းကိုတွေးပြီးအောင်ဆောင်ရွက်ပေးနိုင်မှုမရှိပါဘူးအဲ့တော့တွတ်တော်ထဲမှာဥပဒေပြုတဲ့အခမ်းကဏ္ဍမှာအမျိုးသမီးတွေကဆောင်ရွက်ပေးကြပါတယ်တာကိုတောင်းဆိုပေမဲ့ကျွန်တော်တို့ညှိနှိုင်းခံရပါတယ်အဲ့တော့အမှန်တိုင်းပြောရရင်ကျွန်တော်တို့တွတ်တော်ထဲမှာဒီတနိုင်ငံလုံးမှာမျက်နှာနေတဲ့အမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုတိတိကျကျဆောင်ရွက်ပေးနိုင်ဖို့အခုချိန်ထိပြင်ရှိနေပါဘူး
အဲ့တော့အခုလာမယ့်2015အတွက်ကောဘယ်လိုမျှော်မှန်းပါလိမ့်ရှင်အမျိုးသမီးတွေရဲ့အခမ်းကဏ္ဍ
အခုပထမဦးဆုံးတွတ်တော်မှာအမျိုးသမီးရာနေပါပါတယ်ဒါပေမဲ့ဒီအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေကိုအပြင်ကအမျိုးသမီးတွေကမြင်ပါတယ်ဟလာအခုလူပြင်စီရဲဆိုမှရှိဟိုဒီလူမှုရေးကဏ္ဍအခမ်းကဏ္ဍကိုစိတ်ဝင်စားတဲ့အမျိုးသမီးတွေနိုင်ငံရေးကဏ္ဍကိုစိတ်ဝင်စားတဲ့အမျိုးသမီးတွေကလွတ်တော်ရေးမှာရှိတဲ့အမျိုးသမီးတွေဘလို့လှုပ်ရှားနေတယ်ဘလို့နိုင်ငံသားတွေသွားပြီးနေလာတယ်ဒီတွင်မှာကကိုယ့်ရဲ့ပြည်တော်ခွင့်ရေးလုပ်ငန်းတွေဘလို့လုပ်တယ်ဆိုတာကိုသူတို့အားကြပါတယ်သူတို့လည်းမြင်ပါတယ်အဲ့တော့ကျမတို့ထင်ပါတယ်2015မှာတော့လွတ်တော်ရေးကိုအမျိုးသမီးတွေအများကြီးမရောက်လာနိုင်ဘဲလို့ထင်တယ်အမျိုးသမီးတွေနိုင်ငံရေးမှာစိတ်ဝင်စားမှုပုံမှန်ရှိလာပါတယ်အဲ့လိုမျိုးအခွင့်အရေးတွေပေးဖို့ကတော့ပါတီတွေမှာလည်းတာဝန်ရှိပါတယ်အခု2015မှာကျမတို့ရဲ့ပါတီကယူနေမှာ330ကိုအကုန်လုံးကိုဝင်ကြိုင်ပါမယ်။ပြိုင်တဲ့နေရာမှာလည်းအမျိုးသမီးအမျိုးသားခွဲခြားထားမှုမရှိသေးနဲ့။အရင်ချင်းချင်းတူလို့ရှိရင်အမျိုးသမီးကိုဦးစားပေးပြီးကျမတို့ဒီကိုယ်စီလောင်းကြီးမှာ
ပထမနောက်ဆုံးမိရှင်နာကပေါ့နော်။လွတ်တော်မှာပေါ့နော်။ဒီအမျိုးသမီးတွေပါဝင်လာမှုပိုတိုးလာအောင်လှုပ်ဆောင်ရေးပေါ့နော်။ဒေါ်စန္ဒာမင်းကိုတွေ့ဘလို့အခက်ခဲတွေရှိပါလဲရှင်
။အဲ့ဒါကတော့အများဆုံးမိတဲ့မိကုန်းမှာကျမအမှန်တိုင်းပြောရရင်ကျမမပါခက်ခဲမှမရှိဘူး။အမျိုးသမီးလွတ်တော်ကိုလည်းလို့မတော်မျိုးသားလွတ်တော်ကိုယ်စားလှယ်တွေနဲ့ဘလို့ဒီမိခွန်မိတာဥဒေတန်းတင်တာအဆိုးတင်တာတွေမှာကွာခြားမှုရှိသလားဆိုတော့ဒါကကွာခြားမှုမရှိပါဘူးဟုတ်လားလွတ်တော်တွေကိုကြောင်းလာပြီဆိုလို့ရှိရင်ကိုလေးလာခြင်းနဲ့ line တစ်ခုအခန်းကဏ္ဍတစ်ခုကိုသူ့ဆိုင်ပြီးပြေးပြေးကြာလေးလာပြီဒီအခန်းကဏ္ဍအတိုင်းကိုပဲတွေ့နေသွားမယ်ဆိုရင်မျိုးသမီးနဲ့မျိုးသားကကျမတို့ကွာခြားမှုမရှိပါဘူးဟုတ်လားပညာရေးချင်းတွေတူနေမယ်အရေးချင်းတွေတူနေမယ်ဆိုရင်အချို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေကအမျိုးသားလွတ်တော်ကိုယ်စားလှယ်တွေကလွတ်တော်တွေမှာပုံပြီးတက်တူရှိပါတယ်တတိရှိရောတင်ကြရတဲ့ပြည်နည်းရတဲ့ဒီခုံရပါတယ်ဒီလိုမျိုးတတိရှိကိုလိုအပ်ပါတယ
်ဒီနိုင်ငံကအမျိုးသမီးများနေမှာရောကိုယ်နိုင်ငံမှာရှိတဲ့အမျိုးသမီးတွေကိုဗာပြောချင်ပါလဲရှင
်ဟုတ်ကဲ့ကျမကတော့အမျိုးသမီးတွေကို message တစ်ခုပေးချင်ပါတယ်ဘာလဲဆိုတော့ကျမတို့ women can do လို့ကျမပြောချင်ပါတယ
် women can do ဆိုတော့
ကျမဆိုလိုချင်တဲ့သဘောကအမျိုးသမီးတွေလည်းလုပ်နိုင်ပါတယ်ဆိုတဲ့ message ကိုကျမပေးချင်ပါတယ်ဘာလို့လဲဆိုတော့ we can do ဆိုတဲ့ဟာလိုမျိုးပဲအဝမင်းကတူပါအဲ့တော့အမျိုးသမီးတွေကလည်းအမျိုးသားတွေနဲ့တန်းတူလုံနိုင်ပါတယ်ဆိုတော့ message ကိုတစ်ခုပေးခင်ပါတယ်အဲ့ဒါကိုကောင်းတဲ့မှာထည့်ထားရဲ့ဆိုရင်ကျမတို့ရှင်မှာဘာအဟံသားမှမရှိတော့ဘူးလို့ကျမထင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ဒေါ်စန္ဒမင်းခုလိုစိတ်ရှိရှိနဲ့ရှင်းပြလိုက်တယ် You can bend but never break me cause it only serves to make me